ညဉ့်ညင်းနဲ့လွတ်လပ်တဲ့လူအတိုင်းဝိုင်းထူထောင်ရမှာမြန်မာလူငယ်တွေပါဝင်နိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်သမ္မတဟောင်း George W. Bush ကပြောကြားလိုက်ပါတယ်။သမ္မတဟောင်းရဲ့ Bush Institute မှာတက်ရောက်နေတဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာသင်တန်းစင်ပွဲမှာတိုက်တွန်းပြောဆိုလိုက်တာပါ။အပြည့်စုံကိုတော့ကိုအောင်ကတင်ပြမှာဖြစ်ပါတယ်။
မေလ25ရက်နေ့ကအမေရိကန်သမ္မတဟောင်း George W. Bush ရဲ့ Bush Institute ကစီစဉ်တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာ Foreign တင်းနှံစင်ပွဲကို Texas ပြည်နယ် Dallas မှာကျင်းပခဲ့တာပါ။တိုင်းပြည်ဒီမိုကရေစီအတွင်းကူးပြောင်းရေးကာလမှာတက်တအားပါဝင်ကြတဲ့မြန်မာနိုင်ငံကလူငယ်ခေါင်းဆောင်18ဦးရဲ့ Diploma တင်းနှံစင်ပွဲကိုသမ္မတဟောင်း George W. Bush နဲ့ဇနီး Laura Bush တို့တက်ရောက်ပြီးစကားပြောကြရမှာသမ္မတ Bush ကမြန်မာလူငယ်တွေတိုင်းပြည်တခြားရေးမှာအထောက်အကူဖြစ်အောင်ကူညီကြဖို့တိုက်တွန်းခဲ့ပါတယ
်။ I'm sure the same desire that Laura and I have which is to do our best to spread freedom for the sake of peace and
unity. ဒီနေ့လူကုန်တိုက်ခါကိုတံပိုးထားတဲ့လွတ်လပ်မှုအဝေါ်အဝိုင်းပိုကျပြန့်အားကောင်းလာအောင်အကောင်းဆုံးလှုပ်ဆောင်သွားဖို့ကျွန်တော်နဲ့လော်ရာစိတ်ပိုင်းဖြတ်ထားပါတယ်။ဒါဟာအကောင်းဆုံးလမ်းဖြစ်ပြီးအခုတင်နန်းဆင်းတဲ့ចောင်းသူចောင်းသားတွေကိုလည်းဒီတိုင်းဆက်လုပ်ဖို့ကျွန်တော်တို့ပြောခဲ့ပါတယ်။ဒါဟာကျွန်တော်တို့တော့အနာဂတ်ခေါင်းဆောင်တွေကိုအားပေးဖို့ရရှိတဲ့အခွင့်အရေးပါ။ဒီလိုအားပေးလိုက်တဲ့သူတွေဟာလည်းမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်အောင်ဆက်လုပ်သွားမယ်ဆိုတာတကယ်ကိုယုံကြည်ပါတယ်
ဒီအခမ်းအနားကိုသမရဟောင်းဇနီးမောင်နှံအပြင်ဒီမိုကရေစီရေးထောက်ခံအားပေးတဲ့အဖွဲ့အစည်းတွေကခေါင်းဆောင်တွေလည်းတက်ရောက်ပါတယ်လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာဖိုရမ်ကိုတက်ရောက်သူတူဦးဖြစ်တဲ့ယုံကြည်ရသောရွေးကောက်ပွဲများပေါ်ပေါက်ရေးပြည်သူများပူးပေါင်းလှုပ်ရှားမှုအဖွဲ့ကမအေးဆန်းက
My college and I visited to Washington DC to witness the foundations of
ဒီတင်နှံမှာခေါင်းဆောင်မှုဆိုင်ရာကိစ္စရပ်တွေကိုတင်ကြားခဲ့သလို Washington DC မြို့တော်ကိုတွားရောက်လေ့လာတဲ့အခါမှာလည်း American ပြည်ထောင်စုဒီမိုကရေစီစနစ်ကိုဘလို့တိဆောက်ထားတယ်လဲဆိုတာတွေ့ခဲ့ရပါတယ်။အခုလိုမျိုးဒီမိုကရေစီစနစ်လက်တွေ့ကျင်းသုံးနေတာကိုတွေ့ရတော့မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းလာရမယ်ဆိုတဲ့မျှော်လင့်ချက်တွေပို့ပြီးတော့ရလာခဲ့ပါတယ်။ဆင်းရဲမှုပပျောက်ရေးအလောက်ကန်ဖန်တီးရေးတည်သူလူထုရဲ့ပညာရေးနဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေပုံမခိုင်မလာအောင်လှုပ်ဆောင်ဖို့အတွက်အဲ့ဒီအခြေအနေတွေကကျွန်မကိုလှုံ့ဆော်ပေးပါတယ်။
2016ခုနှစ်ဖိုရမ်တင်နန်းဆင်ပွဲကိုမဖြူဖြူအောင်နဲ့ကိုလင်းထက်နိုင်တို့လည်းတက်ရောက်ပါတယ်2015ခုနှစ်တင်နန်းဆင်ပွဲကျင်းပတဲ့အချိန်တုန်းကပညာရေးဥပဒေပြင်ဆင်ရေးလှုပ်ရှားမှုကြောင့်မြန်မာနိုင်ငံမှာသူတို့ဟာအချင်းချခံထားရတာပါတင်နန်းဆင်ခန္ဓာကိုတက်ရောက်လာတဲ့သမရဟောင်းကတော်လော်ရာဘုတ်ကလည်းဒီမိုကရေစီရရှိအောင်ဆွေးနွေးလာတဲ့ကြိုးပမ်းခဲ့ကြသူတွေကိုချီးကျူးစကားပြောကြားခဲ့ပါတယ်
In 2002 I became an advocate for human rights in Burma
2002ခုနှစ်ကစလို့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်မစတင်လှုပ်ဆောင်လာတာပါအတိုင်းခံတွေပေါ်မှာစစ်အစိုးရရဲ့ပြုမှုဆက်ဆံမှုတွေနဲ့ပတ်သက်ပြီးတော့တော်တော်ကိုစိတ်မသက်မသာဖြစ်ခဲ့ရပါတယ်။နိုင်ငံတွင်းမှာလည်းသူတို့ကိုဆန္ဒပြတဲ့အပြင်နိုင်ငံတကာကလည်းလက်မခံဘူးလို့ပြောဆိုနေတဲ့ကြားကပဲစစ်အစိုးရဟာတိုင်းပြည်အာဏာကိုချုပ်ကိုင်လာတာဆယ်စုနှစ်တော်ကြာပါပြီ။ဒီလိုအခြေအနေအောက်မှာပဲဒေါက်တာဆန်းစုကြည်အပါအဝင်ဒီမိုကရေစီလိုလားတဲ့ခေါင်းဆောင်တွေဟာအနာဂတ်ဒီမိုကရေစီနိုင်ငံတော်အတွက်ရွေးတဲ့ဘဲနဲ့ဆောင်ရွက်ခဲ့ကြပါတယ်။တနည်းနည်းမှာမြန်မာပြည်လွတ်မြောက်ရမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီလိုမျိုးမဆုတ်မနစ်လှုပ်ဆောင်ခဲ့ကြတာတွေကိုလည်းကျွန်မအနေနဲ့အထင်ကြီးလေးစားမိပါတယ်။မဆုတ်မနစ်စူးစမ်းဆောင်ရွက်ခဲ့တာတွေကြောင့်ပဲဒီကနေ့ဆိုရင်မြန်မာနိုင်ငံဟာအဲ့ဒီအိမ်မက်ထဲကအတိုင်းအကောင့်ထဲပေါ်လာဖို့ပို့ပြီးတော့နှိမ့်ဆက်လာပါပြီ။
နိုင်ငံရေးဒီမိုကရေစီအတွင်းကူးပြောင်းရမှာလိုအပ်တဲ့ကျွမ်းကျင်မှုအရေးသွင်းတဲ့ပတ်သက်ပြီးငွေရည်သူခေါင်းဆောင်တွေကိုသမ္မတဟောင်း George W. Bush ရဲ့ Bush Institute ကစီစဉ်တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာဖိုရမ်မှာတင်ကြားပို့ချပေးနေတာပါ။တနည်းကြာတင်တဲ့ကာလအတွင်း Liberal Democracy နဲ့စီးပွားရေးလွတ်လပ်ခွင့်တခြားနိုင်ငံတွေကဒီမိုကရေစီရေးပြောင်းလဲမှုဖြစ်စဉ်လက်တွေ့အသုံးချခေါင်းဆောင်မှုနဲ့စီမံခန့်ခွဲမှုအကြောင်းစတာတွေကိုတင်ကြားပေးပါရစေခင်ဗျာ။